မြန်မာနိုင်ငံရဲ့စီးပွားရေးဟာ2016 2019ခုနှစ်မှာတည်ငြိမ်သွားပြီလို့နိုင်ငံကငွေကြေးကြောင်မငွေဖွဲ့ IMF ကပြောပါတယ်။လက်ရှိအစိုးရတည်တံ့ပထမနှစ်2016-19မှာစိုက်ပျိုးရေးထွက်ကုန်နဲ့ပို့ကုန်ရောကြတာ၊ရန်ကုန်တိုင်းမှာဆောက်လုပ်ရေးစီမံကိန်းတချို့ကိုယာယီရပ်ဆိုင်းလိုက်တာတွေကြောင့်ခန့်မှန်းထိုးတက်မှုနှုန်း 9.6 ရာခိုင်နှုန်းအောင်ပိုနှဲခဲ့တယ်လို့မလ28ရက်နေ့စွဲနဲ့ IMF ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒါပေမဲ့2019-18မှာထိုးတက်မှုနှုန်း 6.8 ရာခိုင်နှုန်းထိပြန်တက်လာမယ်လို့ခန့်မှန်းထားပြီးစိုက်ပျိုးရေးနဲ့ပို့ကုန်ကဏ္ဍပြန်ကောင်းလာတာကြောင့်အဓိကဖြစ်မယ်လို့ IMF ကပြောပါတယ်။ငွေပေါင်းပေါင်းမှုနှုန်းဟာ 6.8 ကိုင်လုံးနဲ့ခတ်ပြော့ပြော့ပဲရှိနေပြီးလူငွေပြောင်းမှုကတော့ 2015-16 မှာ 9.1 ကိုင်လုံးရှိခဲ့ရာကနေ 2016-19 မှာ 4 ကိုင်လုံးလောက်နှိမ့်သွားကိုကျသွားမယ်လို့ IMF ကခန့်မှန်းပါတယ်။အခုငွေပိုကျလာတဲ့အတွက် 2019-18 ဒုတိယနှစ်ဝက်မှာဗန်နာငွေပိုပြီးသုံးဆွဲလာမယ်လို့ခန့်မှန်းထားတာကြောင့်ဒီချက်ကလည်းတိုးတက်မှုကိုအထောက်အကူဖြစ်စေမှာပါ။ဒီလိုအလားအလာကောင်းတွေနဲ့အတူသတိထားရမယ့်အန်ဂျယ်ရီကလည်းရှိနေပါတယ်။အဲ့ဒီအထက်မှာဗန်လုံငန်းကဏ္ဍအနေနဲ့အရေးပါတဲ့စီးပင်းစည်းကမ်းအသစ်တွေနဲ့လိုက်လုံးညူတွေဖြစ်အောင်ပြန်ချိန်ညှိရမှာရခိုင်ပြည်နယ်ကလူသားပေးဒုက္ခအကျပ်တဲဟာဖွံ့ဖြိုးတိုးတက်မှုဆိုင်ရာဗန်နာငွေကြေးထောက်ပံ့မှုနဲ့ရင်းနှီးမြှုပ်နှံသူတွေရဲ့ရေပုံရအမြင်သဘောထားပေါ်တည်အောင်မှုရှိနေတာကမ္ဘာလုံးဆိုင်ရာငွေကြေးစည်းကမ်းမတည်ငြိမ်ွယ်ရှိတဲ့လာလာကနေလူသုံးခုဈေးနှုန်းတွေတက်လာနေတာဒီလိုနိုင်ငံရဲ့စီးပွားရေးအခြေအနေကမြန်မာနိုင်ငံပေါ်တည်အောင်မှုရှိလာနေတာနဲ့တဘာဝဘေးရန်အတွက်အလားအလာတွေကိုလည်း IMF ကသတိပေးထားပါတယ်